ယူကရိန်းနိုင်ငံ KF မြို့တော်ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေဖြစ်ခဲ့တာကိုတမရဗစ်တာယန်နူကော့ဗစ်ကအပြစ်တင်လိုက်ပါတယ်။မြို့တော်တွေကလွတ်လပ်ရေးရင်ပြင်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်အင်ပတန်ဒေါသထွက်ရတယ်လို့ယူကရိန်းတမရကစနေနေ့ကပြောကြားခဲ့ပါတယ်။ EU ဥရောပတမကနဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတမရယန်နူကော့ဗစ်ကလက်မှတ်မထိုးတဲ့အပေါ်မှာမကျေနပ်လို့စနေနေ့အစောပိုင်းလုံးကဆန္ဒပြကြသူတွေကိုအထီးကရုံနှိမ်နင်းရေးရဲတွေကလက်ကင်တုပ်တွေမျက်ရည်ယိုဘုံးတွေတုံးပြီးတော့ဖြိုခွဲခဲ့ပါတယ်။တော်တော်များများထိခိုက်ဒဏ်ရာရသွားကြတယ်လို့သတင်းတွေကပြောပါတယ်။တမရယန်နူကိုဗစ်ကတော့ဒီကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုအရေးယူဖို့ပြောကြားခဲ့ပါတယ်။ငြိမ်းငြိမ်းချမ်းချမ်းဆန္ဒပြနေတာကိုရဲတွေကတိုက်ခိုက်တာဖြစ်တယ်လို့ဆန္ဒပြသူတွေဘက်ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းဒီဆန္ဒပြသူတွေအပေါ်တိုက်ခိုက်တာကိုအပြစ်တင်ခဲ့ပြီးတော့ဒီကနေ့ခေတ်ယူကရိန်းနိုင်ငံမှာအကြမ်းဖက်တာတွေအနှောက်အယှက်ပေးတာတွေမရှိသင့်တော့ဘူးလို့ပြောကြားခဲ့ပါတယ်။တောက်ချာနေတုန်းကပြီးဆုံးသွားတဲ့ EU ထိပ်သီးစည်းဝေးပွဲမှာ EU နဲ့ Ukraine နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ဖို့စီစဉ်ထားပေမဲ့စာချုပ်မချုပ်တော့ဘူးလို့တမရယန်နူကော့ဗစ်ကနောက်ဆုံးအချိန်မှာဆုံးဖြတ်ခဲ့ပါတယ်။အခုလို Ukraine နိုင်ငံကဆုံးဖြတ်အောင်လို့ Russia နိုင်ငံကဖိအားပေးတဲ့အပေါ်မှာလည်း Russia ကို EU ကအပြစ်တင်ခဲ့ပါတယ်ရှင်။